ဟုတ်ကဲ့ပါဒီကတိမနဲ့မြေပုံမြို့နယ်ကြောက်မော်ရွာနီးမှာမြမတမတော်ရေသားတင်ပေါ်နေစင်းနဲ့အေးအေးဖွဲ့တို့ကြားပြစ်ကတ်မှုတွေဖြစ်ပွားခဲ့တယ်လို့မြင့်မြင့်ဒေသခံရွာသားတွေကနေဆက်တွယ်ကြောင်းကြားလာကြောင်းမြေပုံမြို့နယ်ပြည်သူ့လူထုကိုဆက်လက်ဥဖေတန်းကပြောပါတယ်
အဲ့တော့ဒီတစ်ခါမျိုးပြတ်နေချေရပြီအနေချင်းညာကမှာအဲ့မြေမြင့်နေနဲ့အမြင့်နေနဲ့ကြာချောင်းပေါ်ရမြစ်ပေါ်အဲ့မြစ်ကိုလာပြီးတော့ကျောင်းပေါ်တဲ့နေရာတော့ကတော့မြေပြင်ပြင်နဲ့အဲ့ကျောင်းပေါ်ကိုလမ်းပြတယ်လို့ပြောတယ်အဲ့လည်းမြေကြီးတဲ့အမြောင်းနဲ့ချက်တစ်ဆယ်ကျော်တော့ပြတယ်ဗျအဲ့ချိန်မှာဒီတက်ဖို့ရလာပြီးတော့အဲ့ဒီကြီးနဲ့ပြတယ်လို့ဒီတစ်ခါမျိုးကပြောတယ်အဲ့ဒါနဲ့အဲ့မြေပြင်ပြင်ကပြန်ဆုတ်သွားတယ်ကျင်းပြည့်တဲ့တော့ကျတဲ့တော့တရားရတဲ့တော့အဝေးရတာကြည့်နေတာအမင်းကရဲ့အဲ့ဒီကြာတော့ဒီသက်ခံရရပြောတာတော့တောင်းဆင်းကြီးပေါ့ဗျာ
ဒီမိနစ်မှာမြန်မာရေသတင်ပေါ်နဲ့စီးကန်နေအေအေဖွဲ့တွေရှိနိုင်မဲ့တောင်တန်းတွေပေါ်မှာလက်နေကြီးနဲ့ပြစ်ခတ်စဉ်အေအေဖွဲ့တွေကလည်းရေသတင်ပေါ်ကိုပြန်လည်ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြောင်းဥဖေတန်းကပြောပါတယ်ကျောင်းမော်ရွာသားလူကတော့အေအေဘက်ကနေရေသတင်ပေါ်ကိုပြစ်ခတ်ခဲ့ကြောင်းအတိပြုပြောပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ရတသင်ပေါ်တိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စုံမင်းထုံးကိုဆက်တွယ်မေးမြန်းရမှာခရီးလွန်နေတဲ့အတွက်မသိရှိသေးကြောင်းပြောပါရယ်အနောက်ပိုင်းတန်းစစ်သဏ္ဍာန်ကျောက်တမတော်ပြောခွေရဘုံမှုကြီးဝင်းစုံဦးကိုဆက်တွယ်ရမှာအစီအွေခံတဲ့ရောက်နေကြောင်းပြောဆိုပါရယ်ဒီကနေ့မြေပုံမြို့နယ်တွင်မြန်မာရေသတင်ပေါ်နဲ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုအသေးစိတ်မသိရသေးပေမဲ့မလေးကမြေပုံမြို့နယ်နဲ့အမ်းမြို့နယ်ဆက်မဲတန်ကျိုးရွာဝန်းကျင်နဲ့ဘုံကျိုးမြို့နယ်ထက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်အဲ
့ဒီဥစ္စာတော့ကျွန်တော်ရုံချောသားတော့ကျွန်တော်ကြည့်ရအဲ့ဒီကိစ္စအသေးစိတ်တောင်မှပြောလာသေးဘူးကမနေ့ကတော့အဲ့ဒီမှာဒီအမ်းမြို့နယ်ချင်းမှာတိုက်ပွဲဖြစ်တာရှိတယ်မဲတန်ကျိုးရွာမှာဒီအမှအနောက်ပိုင်းကစစ်ထနာရှုံနေစီမှာ20ကီလိုမီတာကွာဝေးတာပေါ့အဲ့မှာဒီတိုက်ပွဲအချိန်ကတနားခွေးတော့ကြာတယ်ဆိုတော့ရန်သူဘက်ကတော့မသိဘူးအဲ့ကြားဆုံးတာရှိတယ်ဆိုတော့အဲ့ဒီနေရာတော့အမှဒီနေ့လေးပဲတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေတုံနာကျောင်းမြို့နေခေးမှာခမီးပင်ချောင်းကွာနောက်မှာဖြစ်တဲ့စစ်ကြောင်းနဲ့ကျွန်တော်တို့အဲ့ဒီမှာဒီပြန်ပြီးတော့ဖြစ်တာရှိတယ
်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကလည်းစစ်တွေမြို့ဆက်ယိုးကျချောင်းထဲမှာရပ်ထားတဲ့တမတော်ပိုင်ဆွဲရည်ရင်တစည်းကိုအေဘက်ကတိုက်ခတ်ခဲ့လို့တတန်နှူးကြဆုံးသူဦးတန်ရရပြီးတင်မောလဲအနှဲငယ်ထိခိုက်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲမနေ့ကဘူတီတောင်မြို့နယ်ကံပြင်းကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းခံတုခကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်ဆိုပြီးအေအေဘက်ကပြောနေပေမဲ့တီးခြားသိမ်မပြုတ်နိုင်သေးပါဘူး။တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကတော့မနေ့ကဘူတီတောင်မြို့နယ်နဲ့ဘုံကျိုးမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
။မနေ့ကတော့ဖြစ်တာရှိတယ်။မယုံကောင်ဘက်မှာဖြစ်တာရှိတယ်။ဘုံကျိုးဘက်မှာရှိတယ်ဘုံကျိုးကနောက်ကလာမသိဘူး
။မနေ့ကဘူတီတောင်မြို့နယ်ရှစ်ရှားတောင်နီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းမှာလက်နက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်အနီးနားကစီတောင်ကျေးရွာမှာအင်ချီပြည့်စည်မှုတွေရှိခဲ့တယ်လို့စီတောင်ရွာသားတို့ကပြောပါတယ
်။မနေ့ကစုံနိုင်ကြမှာလေ။ဒီတို့ရှောင်းဒီဘာကဆင်းလာတဲ့စစ်တပ်ကလေကျွန်တော်တို့ဒီစီတောင်ရွာကြီးတောင်ဖက်ကနေဒီမှာလေကော့ပြန်နေမှာလက်နက်ကြီးဖြန့်ထူကြဗျာ။ဒီဘာမှာတုံးလုံးတော့ကြရတယ်ဗျာ။ကလေးမလုံးကတော့အပန်းနေမှာဖြစ်လို့အလုံးစောက်ပြီးမှဒီအေးချီလို့အိမ်လေခါပေါက်တွေဖြစ်သွားတယ်ဗျာအေးခေါင်းပုံးလေးဖောက်ကြီးလေးအများကြီးဖြစ်သွားတယ်တ
ိုက်ပွဲဖြစ်ပွားတာကြားကလေးကရွာသားတွေရွာကနေတိမ့်ချောင်နေတဲ့အတွက်လူထိခိုက်မရှိဘူးလို့သူကပြောပါတယ်လက်ရှိရခိုင်ပြည်နယ်တွင်းမှာဘူတီတောင်ရတိတောင်မြောက်ဦးကြောက်တော်ပုံနေကျွန်းအမ်းမြွနယ်တို့ပြင်စစ်တွေနဲ့မြေပုံမြွနယ်တို့မှာလည်းတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားလာနေပါတယ်ခင်ဗျာ